အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကသမရဦးသိန်းစိန်အစိုးရစီမှာတောင်းဆိုထားတဲ့မျိုးစောင့်ဥပဒေမူကြမ်း၄ခုထဲကလူဦးရေတိုးပွားနှုန်းထိန်းညှိခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေမူကြမ်းနဲ့မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိန်းမြှားခြင်းဆိုင်ရာဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှာပြီးခဲ့တဲ့ရက်ပိုင်းကအတည်ပြုလိုက်ပါတယ်။ဒီဥပဒေနှစ်ခုကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်အားလုံးနဲ့တိုင်းရင်းသားပါတီတချို့ကကိုယ်စားလှယ်တွေပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးပါတီကကိုယ်စားလှယ်တဦးကန့်ကွက်ခဲ့ပေမဲ့ထောက်ခံမဲ့အများစုရသွားတဲ့အတွက်ပြည်သူ့လွှတ်တော်မှာအတည်ပြုသွားခဲ့တာလို့သိရပါဗျ။ဒီအခြေအနေနဲ့ပတ်သက်လို့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမေဝင်းမြင့်ကအခုလိုပြောပြပါဗျ။
မျိုးသားလွှတ်တော်မှာကသူ့ဒီခုကိုခြုံလို့ဆွနေလို့ရတယ်။ဒါလို့ NLD ကဆိုရင်ဒေါက်တာမြင့်နိုင်တို့ဦးအောင်ကြည်ညိုတာဒါကိုသဘောမတူပါဘူးဆိုတာပြောလို့ရခဲ့တယ်။အင်းဒီခုကမျိုးသားလွှတ်တော်မှာအတည်ပြုပြီးတဲ့အခါကျတော့အန်ဒီပြည်သူ့လွှတ်တော်ပို့လိုက်တာပို့လိုက်တဲ့ခါကျမန်ဒီတို့ကဘူဟာရဆွနေလို့မရဘူး။ဥရကြအဖွဲ့အနေပြီးတော့မှဒီနှစ်ခုလုံးကိုသူကကန့်လန့်ပြစီရဆိုလက်ခံပြီးတော့မှဘယ်ပိုက်ဘယ်ပိုက်တွေကိုပြင်ရမပြင်ရအဲအဲ့လိုသူကပေးပြီးတော့မှလွှတ်တော်ဥစဲတွေချပစ်လိုက်တာချပစ်လိုက်တဲ့ခါကျတော့ဒီပေါ်မှာဆွေးနွေးရှင်တဲ့ပုဂ္ဂိုလ်တွေရှိဆွေးနွေးပါဆိုတော့အဲ့လိုအနေဒီနေနဲ့ဒီနှစ်ခုလုံးကိုကြိုက်တာမဟုတ်ဘူးကြိုက်တာကိုလည်းစဉ်းစားလိုက်တယ်ပေါ့နော်ဥယျတယ်ပြောဒါကိုဆွေးနွေးခြင်းအပြင်အန်ဒီကိုလက်ခံတဲ့သူများဖြစ်နေမလားဆိုတော့ဟုတ်တော့ဘူးဒီလိုအခွင့်အရေးမရတဲ့အတွက်အပိုက်လိုက်မှာပဲဆွနေရကောင်းတယ်ဆိုတော့အဲ့ဒါအမကူရိုင်းနဲ့ချပေးရတယ်ပါပါတယ
်ဥပဒေမူကြမ်းနှစ်ခုအတွက် NLD ကိုယ်စားလှယ်တွေကနှစ်အုပ်စုခွဲပြီးဆွနေခဲ့တဲ့အကြောင်းကိုလည်းဒေါက်တာမေဝင်းမြင့်ကအခုလိုပြောပါတယ
်အထူးလက်တက်ထင်ရှားခြင်းဟာကျတော့ဆရာစောမင်းမောင်ရဲ့ချိုးစရာတော်ရဲ့ဒေါက်တာဒေါက်တန်းငွေရဲ့မန်းကျော်ညီရဲ့ဒီဘက်လူဦးရေထင်ကြီးမှာကျတော့အန်ဒီရဲ့ဆရာဦးမျိုးအောင်ရဲ့ကိုမင်းသူရဲ့အဲမဲ့ပြေးပြီးတော့မှဆွနေရတာအထူးထင်ရှားလက်ထပ်ရှိဥပဒေကိုအပိုက်ချင်းလိုက်ပြောတဲ့အခါမှာကန့်ကွက်တဲ့လုပ်ခဲ့ရုံမှသူကဘာထပ်ပြောလဲဆိုတော့ဒါကသူကအတည်ပြုတော့မှာရောင်းမှုဒီဥပဒေကိုတဲ့သဘောတူပါသလားဆိုသူကမေးရတော့အကုန်လုံးကညင်ရသဘောမတူတဲ့လူရှိပါသလားလို့ပြောဆိုတော့ဆက်တလန်းထားချင်းကိုစတဲ့ဟာကျမသဘောမတူပါဘူးတဲ့တစ်ခုလုံးပေါ်ပါပေါ့နော်ဘာဖြစ်လို့ဆိုလို့ရှိရင်ကျမတို့ခွဲခြားဆက်ဆံတာဖြစ်တယ်တဲ့တော့ကျမတိုင်းသားတို့လည်းခွဲခြားရရဦးလေသူကတုံးချက်ပြတယ်ဒီမိုကရေစီဆန်နဲ့လည်းမကြီးဆိုတော့ကျွန်မတို့ကသဘောတူပါဘူးဆိုတော့အကုန်လုံးအောက်ပြီးငြိမ်သွားကြငြိမ်နေတဲ့ချိန်မှာပဲဒါဆိုတခြားသဘောမတူတဲ့လူတော့ရှိပါပြီသလားဟိုဒီခုလို့ပေါ်မှာဆိုတော့အဲဒီကဒီခုရုပ်ရုပ်ရှင်ခဲ့တာလေအဲဒီကဆွနုကမှမရခဲ့တဲ့မူဝါဒကိုဒါနဲ့အကုန်လုံးက NLD 60အကုန်လုံးထားတော့မှအဲ့မှာသူကသူရီပြီးတော့မှဒါမှတန်းတင်တိုင်းဆိုတော့ဒီမှာစက်ခလုံးနဲ့ပဲပေးခိုင်းတာပဲပြီးခိုင်းခိုင်းကြတော့မှအဲ့မှာဘသူကန့်ကွက်တယ်ဘသူမကန့်ကွက်ဆိုတော့သူကစက်ခလုံးနဲ့ပြတော့တာပဲသူပြန်ကိုယ်စီတောက်ရေးပြူအမဝဲဦးဆိုတာမတက်ရအဲ့စက်ခလုံးနဲ့လှုပ်လိုက်တဲ့ခါကျတော့စန်တလန်နဲ့ကောက်ဒိုဒွေးဦးကလည်းကန့်ကွက်ထားတယ်အခြားတိုင်းသားတွေကလည်းဂျာနေတွေပါတယ
်လူဦးရေတိုးပွားနှုန်းထိန်းညှိခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေဟာမြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးထားတဲ့ကုလသမဂ္ဂရဲ့စီတော်စာချုပ်အပါဝင်တခြားနိုင်ငံကဥပဒေတွေလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေနဲ့မကန့်ညီတဲ့အတွက်NLD ကိုယ်စားလှယ်တွေကကန့်ကွက်ခဲ့တာလို့ဆိုပါတယ်။ဒါပြင်အမျိုးသမီးတယောက်ဟာ၃နှစ်မှမှတစ်ခါကိုဝန်ဆောင်ကလေးမွေးခွင့်ရှိတယ်လို့ဥပဒေကသတ်မှတ်လိုက်တဲ့အတွက်တိုင်းရင်းသူတွေပါဝင်အမျိုးသမီးတွေအနေနဲ့၃နှစ်အတွင်းကိုဝန်ရှိလာလို့ဖျက်ချမယ်ဆိုရင်လည်းထောင်ကျခံရမယ်ဥပဒေရှိနေလို့အန္တရာယ်ရှိတဲ့အကြောင်းထောက်ပြခဲ့တာဖြစ်တယ်လို့ဒေါက်တာမေဝင်းမြင့်ကပြောပါတယ
်။ဒီခေါင်းစဉ်တစ်ခုလုံးကဥပဒေနဲ့လည်းမတူဘူး။ဒီလူဦးရေထိန်းဆိုတဲ့စကားလုံးကိုကလည်း human rights လည်းညှိတယ်၊စီတော်နဲ့လည်းညှိတယ်၊ CRC နဲ့လည်းညှိတယ်၊ဒီမှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တွေသုံးလည်းညှိတဲ့အတွက်ဒီစကားရက်လေးကိုပြောင်းနေရရှိဗမာနိုင်ငံကကမ္ဘာကူရအဖွဲ့ဝင်နိုင်ငံနဲ့ဖြစ်ခဲ့တဲ့ဒီစာချုပ်တွေမှာလက်မှတ်ထိုးပြီးသားဖြစ်တဲ့အတွက်လိုင်းနာဖို့တင့်တယ်ဆိုတာဆွေးနွေးတယ်။ဒါကြောင့်အန်ဒီမှာပါတဲ့36လကိုလူလက်တော်မိခင်များရဲ့ဆန္ဒအရပဲဖြစ်ရမယ်။ဆိုတော့36လဆိုတာကအန်ဒီလိုအကြောင်းပြခဲ့တာကတော့ criminal abortion ပေါ့နော်။တရားမဝင်ကိုဖြစ်နှုန်းနေတယ်၊ညှာဝါနိုင်တယ်။အဲ့လိုများကြီးအဖြစ်ဒီဥပဒေမှာပြည်တံတိပြည့်ဟုတ်မပါတော့လေပဲ။ခလီဖြတ်ချလိုက်ပြီးဆိုတာနဲ့ရဇတ်ပုံမှာ312နဲ့ကြီးပါရဲ့ဆိုအန်ဒီအသေးစားဆွေးနွေးခဲ့တယ်။ဒါပေမဲ့သုံးစားတိုင်းပေါ့နော်မေခွဲတော့ရှုံးတာပေါ့အများစုစက်ကြရင်တော့အတူရှုံးမယ်ဆိုတာပြည်ရတယ်ဒါပေမဲ့အတူရဲ့သဘောထားကိုတိုက်ပြပြောချင်တယ်အတူကော်မတီမှလည်းဆွေးခဲ့တယ်ဒါနိုင်ငံတော်အတွက်ကျတော့ဆွေးနေတာဒီလိုဥပဒေသတ်မှတ်ချက်အဖြစ်လူဦးရေထိန်းကြီးဆိုရင်တကယ်ကိုယ်တော်မိကြီးဖျက်ချတာလည်းမိမတွေတွေပဲဒီပြည်ထောင်ခံစားရမှာလည်းမိမတွေတွေပဲဒီနေမှာရှိတဲ့ပြည်နာလေတိုင်းသူတွေကဒီ36လမချားခင်မှာကိုုံရလာမယ်ဆိုရင်ဆိုးကျိုးတွေကိုခံစားလို့ဆိုအန်ဒီတော့ထားပြီးဆွေးခဲ့ပါတယ်လို့
ဒီဥပဒေတွေအတည်ပြုပြဋ္ဌာန်းလိုက်မယ်ဆိုရင်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေအများပြပေါ်ပေါက်လာလိမ့်မယ်လို့လည်းနိုင်ငံတကာလူခွင့်ရေးအဖွဲ့တွေရောပြည်တွင်းအခြေဆိုင်အရက်ဖက်လူမှုအဖွဲ့အစည်းတွေကပါဝေဖန်ထောက်ပြခဲ့ကြပါပဲ။အမျိုးသားလွှတ်တော်ရောပြည်သူလွှတ်တော်မှာပါအတည်ပြုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။